ကမ္ဘာကြီးပူနွေးလာမှုကိုရှော့ချရေးအမေရိကန်ပြည်ထောင်စုဆောင်ရွက်မဲ့အစီအစဉ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေစုဝေးနေတဲ့စကော့တလန်နိုင်ငံဂလာစကိုမြို့ကုလသမဂ္ဂရဲ့ကမ္ဘာရာသီဥတုညီလာခံမှာကတိပေးပြောဆိုသွားပါတယ်
။ The United States will help the world deliver on our shared goal of halting natural forest loss and restoring.
အမေရိကန်ပြည်ထောင်စုအနေနဲ့လည်းသဘာဝတည်တောပြုံးနေမှုတွေကိုဟန်တားစေမဲ့လိုအပ်တဲ့လှုပ်ဆောင်မှုတွေကိုလှုပ်တော့ပါမယ်။2030ခုနှစ်မတိုင်ခင်မှာတစ်တောဟက်တာတန်း200အကျယ်ဝန်းပြန်လဲပေါ်ထွက်လာအောင်လှုပ်ဆောင်တော့ပါမယ်။ဒီလိုလှုပ်ဆောင်တာဟာပထမဆုံးအကြိမ်ဖြစ်ပြီးဒါအောင်မြင်မှုအတွက်အမေရိကန်အစိုးရတရားလုံးအပြင်လွှတ်တော်ကလည်း2030ခုနှစ်အထိဒေါ်လာ9ဘီလီယံလောက်ထောက်ပံ့ပေးဖို့လိုအပ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောသွားတာပါ။ဒီဆယ်စုနှစ်ဟာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုကင်တွယ်ဖို့ပြတ်ပြတ်သားသားဆုံးဖြတ်ရမယ့်အချိန်ဖြစ်တယ်လို့လည်းသမရဘိုင်ဒန်ကကမ္ဘာခေါင်းဆောင်တွေကိုကတိပေးပြောကြားသွားပါတယ်ခင်ဗျာ။